ကနေနိုင်ငံမှာတမရဦးဟူရူတုကညက်တနိုင်ရခဲ့တဲ့ပြီးခဲ့တဲ့လကရွေးကောက်ပွဲရလကိုကညက်တရားရုံးချုပ်ကပြဖြတ်လိုက်ပါတယ်ရွေးကောက်ပွဲတွင်မဲမတမာမှုတွေနဲ့တရားမဝင်မှုတွေကိုရွေးကောက်ပွဲကျင်းပရေးဘုတ်ဘက်ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့တရားရုံးချုပ်ကတောက်ကြနေမှာပြောလိုက်ပါတယ်အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်းကကပြီးခဲ့တဲ့ဩဂတ်လကကျင်းပခဲ့တဲ့ရွေးကောက်ပွဲရလကိုပြဖြတ်ပေးဖို့အတွက်တရားရုံးချုပ်ကိုတရားဝင်လျှောက်ထားခဲ့တာပါသူအနေနဲ့မစ္စတာကန်ယက်တောက်ကိုမဲယူအတွက်တိရသမာ၄သန်းနဲ့ရှုံးတယ်ဆိုတဲ့မဲစင်းရလတ်ဟာမာယွန်းနဲ့ဆိုပြီးတော့မစ္စတာအိုဒင်းကကပြောပါတယ်ကန်ယာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေအရတော့အခုချိန်ကစပြီးရွေးကောက်ပွဲအစ်စ်ကိုရပ်ပေါင်း60အတွင်းမှာကျင်းပသွားမှာဖြစ်ပါတယ်အတိုက်ခံညမောင်းအဖွဲ့နာဆာကတော့ရွေးကောက်ပွဲမဲပေးတဲ့စနစ်ဟာခိုးဝင်ဖောက်ထွင်းခံလိုက်ရတယ်လို့ရွေးကောက်ပွဲကျင်းပတဲ့နေ့ကတည်းကပြောခဲ့တာဖြစ်ပါတယ်ကန်ယာဆိုရကရွေးကောက်ပွဲအတွက်အမေရိကန်ဒေါ်လာ483သန်းခွေသုံးဆွဲဖို့တတ်မှတ်ခဲ့ပြီးတော့အဲ့ဒီဒေကာမှ IEBC လို့ခေါ်တဲ့ကန်ယာရွေးကောက်ပွဲကော်မရှင်ကိုဒေါ်လာ415သန်းခွဲဝေပေးခဲ့တာဖြစ်ပါတယ်ခင်ဗျာ